Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ10ရက်တောက်ကြနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာပါရှင်ကျမခင်ပြထွေးပါ။အမေရိကန်အနေနဲ့မဟာမိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာမညီမညဖြစ်နေတဲ့သဘောတူညီချက်တွေကိုကနေဒါနိုင်ငံခဲတပ်မျိုးမှာကျင်းပနေတဲ့ G7 ထိပ်သီးဆွေးနွေးပွဲမှာကိုယ်ကိုင်တွယ်ဖြည့်ရှင်းနိုင်ဖို့ပြောလင်းတယ်လို့သမ္မတ Trump ကပြောဆိုလိုက်ပါတယ်။ Austria နိုင်ငံမှာရှိတဲ့ဗလီ9ခုကိုပိတ်ပစ်ပြီးတော့ဗလီစရာ40ထက်မနည်းနဲ့သူတို့ရဲ့မိသားစုဝင်တွေကိုတိုက်မိတဲ့ကနေနှစ်ထုတ်မယ်လို့ Austria လက်ရရင်အစိုးရကဒီနေ့ပြောဆိုလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်နိုင်တဲ့အတူပြပြပေးပါမယ်ရှင်
။ကောင်းပါပဲရှင်။မြန်မာအစိုးရထိပ်သီးအကြီးအကဲတွေဟာနှစ်ပြီးတော့ကသမ္မတအင်တော်မှကျင်းပတဲ့အရေးပေါ်အစည်းအဝေးမှာအမြင်သဘောထားတွေကိုကြားဖို့ရှိပါတယ်
။တန်ခါ Facebook တွေတချို့ဟိုပြန်လုပ်မယ်ဆိုတဲ့ဟာမျိုးလည်းသတင်းတွေရှိလာတယ်။ရှိလာတော့
မဟာပြူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်မှရှင်နောက်ပိုင်းမှာအပြည့်ဆုံးတင်ပြသွားမှာပါ။ဒါအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရတပ်မတော်နဲ့လွတ်တော်ထိပ်တန်းခေါင်းဆောင်တို့ရဲ့ရှေ့ရှားပပတွေ့ဆုံဆွေးနွေးတဲ့အပေါ်ရက်လက်တိတိကျကျထွက်လာပါမလား။လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့ကိုဖွဲ့စည်းအကောင့်တက်ဖွားရတဲ့အချိန်နေဘလို့ရှိပါသလဲ။ဒီလိုသတင်းတွေကလည်းကြားရမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုမခင်ဖြူတွေနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်အနေနဲ့မဟာမိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာမညီမညဖြစ်နေတဲ့သဘောတူညီချက်တွေကိုကနေဒါနိုင်ငံမှာကျင်းပနေတဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းကိုင်တွယ်ဖြည့်ရှင်းနိုင်ဖို့မျှော်လင့်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။သဘောတူညီချက်မရဘူးဆိုရင်လည်းအမေရိကန်အထက်ပို့ပြီးတော့တောင်ကောင်းနိုင်ပါတယ်ဆိုပြီးတော့လည်းဒီထိပ်သီးဆွေးနွေးပွဲအတွက်အင်ပီရိုကနေမထွက်ခွာခဲ့သူ့ရဲ့ Twitter လူမှုကွန်ရက်မှာသမ္မတကရေးသားခဲ့ပါတယ်။ကနေဒါ၊ဥရောပနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲကိုတင်သွင်းတဲ့တမ်လီနဲ့အလူမီနီယံသတ္ထုတွေအပေါ်မှာထရမ့်ကအခွင့်စီချက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့အရင်းအနှီးဆုံးမဟာမိတ်တွေကသမ္မတထရမ့်နဲ့ထိတ်တဲရင်ဆိုင်ဖို့ပြင်ဆင်နေကြတာပါထရမ့်အနေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အရင်ဆုံးတွေ့ဆုံပြီးရင်တော့ G7 ဆက်မှုအင်အားကြီးနိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီနောက်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့လည်းတည်တံ့တွေ့ဆုံအောင်မှာဖြစ်ပါတယ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တည့်ရက်မှာတော့ထရမ့်ကကနေဒါဝန်ကြီးချုပ်ထရူဒိုကိုဝေဖန်ထိုးနှက်ခဲ့တယ်လို့အင်ပီရိုကလည်းအခုထိပ်သီးဆွေးနွေးပွဲအတွက်မှာတချို့ဆွေးနွေးပွဲတွေကိုသမ္မတထရမ့်တက်ရောက်မှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်ရှင
်တရုတ်နိုင်ငံရဲ့အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးပို့ဆောင်မှုဟာပြီးခဲ့တဲ့မေလအတွင်းဒေါ်လာ 24.58 ဘီလီယံရှိခဲ့ပြီးအဲ့ဒီအရင်ဧပြီလကဒေါ်လာ 22.15 ဘီလီယံရှိခဲ့တာနဲ့ပိုပြီးတိုးလာခဲ့တာကိုဒီကနေ့ထုတ်ပြန်တဲ့တရုတ်အောက်ခွန်ဌာနရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ကျောင်းနိုင်ငံရဲ့ပုတ်ကုန်ပမာဏဟာမေလအတွင်း 12.600 ခန့်လုံးရှိခဲ့ပြီးအဲ့ဒီမတိုင်ခင်ဧပြီလထဲမှာတော့ 12.900 ခန့်လုံးရှိခဲ့တာကြောင့်ပုတ်ကုန်ပမာဏဘိုင်းမှာတော့မဆိုးသလောက်ကျဆင်းလာပါတယ်။ဒါပေမဲ့လည်းမေလအတွင်းရှိခဲ့တဲ့နှုန်းဟာရိုက်တာသတင်းဌာနကစီးပွားရေးပညာရှင်တွေကိုမေးမြန်းစစ်တမ်းကောက်ယူပြီးခန့်မှန်းထားတဲ့တော့ဆယ်ရာခန့်လုံးပိုများနေတော့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မေလနဲ့နိုင်ရှင်တော့ကျောင်းနိုင်ငံရဲ့ပုတ်ကုန်ပမာဏဟာ 26,000 ခန့်လုံးအထိတိုးလာတာဖြစ်ပါတယ်။ဒီနှစ်ရဲ့ပထမ9လကာလတစ်ခုလုံးအတွက်ကျောင်းနိုင်ငံရဲ့အမေရိကန်ရဲ့ကုန်သွယ်ရေးပို့ဆောင်မှုကိုကြည့်ရင်ဒေါ်လာ 104.85 ဘီလီယံရှိပါတယ်။လက်ရှိအချိန်မှာနိုင်ငံသလုံးကတော့အပြန်အလှန်ပို့ကုန်တွေအပေါ်မှာဒေါ်လာ 150 ဘီလီယံအထိအခွန်တိုးမြင့်တင်းကျပ်တာတွေအသေးသေးလှုပ်သွားကြမယ်ဆိုပြီးချိန်ချောက်ထားပါတယ်။အစိုးရအနေနဲ့သူ့ရဲ့စီးပွားရေးကိုအခုတည်းပို့ပြီးလမ်းဖွင့်ပေးဖို့နဲ့လက်ရှိအမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကကြီးမားစွာအသာစီးရနေတဲ့ကိစ္စကိုကင်တွယ်ဖြည့်ရှင်းပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတာပါတရုတ်ကလည်းဒီသတင်းဖတ်အစောပိုင်းမှာပဲတကယ်လို့ထရမ့်ကကုန်သွယ်တရုတ်ကွန်ပျူစီတွေအပေါ်အခွန်တိုးမြင့်ပြီးတခြားစီးမင်းစည်းကမ်းတွေနဲ့ချမှတ်လာမယ်ဆိုရင်နိုင်ငံခြားကကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေအကျုံးဝင်တော့မှာမဟုတ်ဘူးလို့ချင်းချောက်ထားပါတယ
်တရုတ်နိုင်ငံကိုရောက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတရှီကျင်းပင်ကဒီနေ့တောက်ကြနေမှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပါတယ်သမ္မတပူတင်ရဲ့ဒီတရားဝင်ခရီးစဉ်ဟာအမေရိကန်ရဲ့ဖိအားတွေကြောင့်နိုင်ငံခြားပုံမှုနှိစက်မှုကိုတွန်းအားပေးနေတဲ့ဆိုတာကိုမိမောင်းထုတ်ပြတဲ့ခရီးစဉ်လည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကအမျိုးသားလုံခြုံရေးမဟာဗျူဟာအရသူတို့နိုင်ငံအပေါ်မှာအကြီးကပြိုင်ပွဲနိုင်ငံတွေအဖြစ်နဲ့သတ်မှတ်လိုက်တဲ့အပေါ်တရုတ်နဲ့ရုရှားတို့ကစီးပွားရေးနိုင်ငံရေးနဲ့စီးရေးအရာပုံမှုပူးပေါင်းဆောင်ရွက်ပြီးတော့တွန်းပြန်လိုက်ကြပါတယ်။သမ္မတပူတင်နဲ့သမ္မတရှီတို့ဟာပြီးခဲ့တဲ့နှစ်အတွင်းမှာတင်၅ချိန်တွေ့ဆုံခဲ့ကြတယ်လို့ရုရှားအရာရှိတွေကပြောပါတယ်ရှင်။
စီးရီးယားနိုင်ငံမှာတပုံနေထိန်းချုပ်မှုအမှန်ရှိနေတဲ့အရသာလူနေရပ်ကွက်တစ်ခုကိုလေကြောင်းကနေတက်ခတ်ခံရတာမှာလူ35ယောက်ထက်မနည်းသေဆုံးပြီးကလေးငယ်တွေအပါအဝင်လူအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့စီးရီးယားလူအခြေအနေတွေကိုစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။အနောက်မြောက်ပိုင်းအစ်ဒလစ်ခရိုင်မှာရှိတဲ့ဇာဒနာရွာကိုပြစ်မှတ်ထားတက်ခတ်ခံရတာလို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အမျိုးသမီးတွေကလေးငယ်တွေတက်ကြီးရွယ်အိုတွေကုညီကယ်ဆယ်ရေးဆောင်ရွက်နေကြတဲ့စစ်သားဝန်ထမ်းတွေအပါအဝင်ဒဏ်ရာရသူအများအပြားဒီတန်တရဆေးရုံကိုရောက်လာနေကြတဲ့အကြောင်းပြင်သစ်သတင်းဌာန AFP ကသတင်းတော့တူကလည်းပြောပါတယ်ပြီးခဲ့တဲ့လပိုင်းအတွင်းအစ်ဒလစ်ခရိုင်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေသိမရှိခဲ့သလိုတိုင်းပြည်အတွင်းတခြားဒေသတွေကအိုးအိမ်ဆုတ်ခွာထွက်ပြေးကြတဲ့သူတွေကိုတောင်းအစ်ဒလစ်ခရိုင်ကိုရွှေ့ပြောင်းနေရာချထားခဲ့တာဖြစ်ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစီရဲ့တောက်ကြတဲ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ဩစတြေးလျနိုင်ငံမှာရှိတဲ့ဘလီခုနှစ်ခုကိုပိတ်ပစ်ပြီးတော့ဘလီဆရာ40ထဲမှနည်းနဲ့သူတို့ရဲ့မိသားစုဝင်တွေကိုလည်းတိုင်းပြည်တွေကနေနှစ်ထုတ်မယ်လို့ဩစတြေးလျလက်ရရင်အစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။နိုင်ငံရေးရာကိစ္စတွေမှာအစ္စလာမ်အယူဝါဒကိုအသုံးပြုတာနဲ့နိုင်ငံသားကနေထောက်ပံ့မှုယူနေကြတဲ့ဘာသာရေးအဖွဲ့တွေကိုခြေမုံတဲ့တစိ့တစ်ပိုင်းအနေနဲ့အခုလိုလှုပ်ဆောင်မှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံသားကငွေကြေးထောက်ပံ့မှုယူနေတဲ့ကိစ္စတွေကိုဆွေးနွေးနေကြောင်းဩစတြေးလျနိုင်ငံမှာရှိတဲ့တူရကီဘလီတွေကိုကြီးကြပ်တဲ့အဖွဲ့ ATIB ဝန်ထမ်းဘလီဆရာတွေအပေါ်မှာနေထိုင်ခွင့်ပေးထားတာကိုလည်းပြန်ပြီးတော့သုံးသပ်နေတယ်လို့လက်ရဆွန် Freedom Party ရဲ့ပြည်ထရေးဝန်ကြီး Herbert Kick ကပြောပါရယ်နေထိုင်ခွင့်ခွင့်ပြုချက်ပြန်လည်ရုပ်သိမ်းတဲ့ဖြစ်ရနှစ်ကြိမ်ရှိခဲ့ပြီးတော့တိတ်မကြခင်ကပဲဘလီဆရာ၅ဦးကိုလည်းပရမဆုံးအကြိမ်နေထိုင်ခွင့်ညှင်းပယ်ခဲ့တယ်လို့ဝန်ကြီးခတ်ကပြောပါရယ်ဗီယက်နမ်မြို့တော်မှာရှိတဲ့သဘောထားတင်းမာတဲ့တူရကီအမျိုးသားရေးဝါဒီဘလီတခုကိုပိတ်ပစ်ပြီးဘလီ6ခုကိုကြီးကြပ်လဲပတ်နေတဲ့အာရဗ်ဘာသာရေးအဖွဲ့ကိုလည်းဖျက်သိမ်းပစ်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကလည်းပြောပါရယ်တူရကီနိုင်ငံကတော့အခုလုပ်ရက်တွေဟာအစ္စလမ်ဘာသာကိုဆန့်ကျင်တဲ့လူမျိုးရေးခွဲခြားတဲ့လုပ်ရက်ဖြစ်တယ်ဆိုပြီးတော့ဖြစ်တယ်ရှုံချထားပါရယ်ရှင
်ညောင်းအတ္တလန်တိတ်စာချုပ်နေတိုအဖွဲ့ကာကွယ်ဝန်ကြီးတွေဟာဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့ဒီကနေ့တွေ့ဆုံပြီးဥရောပဒေသတွင်နိုင်ငံတပ်ဖွဲ့တွေနဲ့စစ်သုံးထောက်ကူပစ္စည်းတွေရွှေ့ပြောင်းနေရချထားမှုမှာပို့ပြီးဤအနီးကပူးပေါင်းဆောင်ရွက်သွားကြဖို့ဆွေးနွေးကြပါတယ်တပ်ဖွဲ့တွေရွှေ့ပြောင်းသွားလာမှုဆိုင်ရာလုပ်ငန်းအစီအစဉ်တရားကို EU ကချမှတ်ခဲ့ပြီးနှစ်လလောက်ကြာမှာအခုအစည်းအဝေးကျင်းပတာဖြစ်ပါတယ်ရုရှားနဲ့ပြည်ပခဖြစ်နေချိန်မှာနေဆက်တွေမှာအချိန်ကြန့်ကြာမှုကြုံရတာမျိုးတင်ကားတွေသွာလာဖို့အတွက်တံတားတွေမကောင်းတော့တာလို့အခြေအနေတွေကိုကြော်လနိုင်ဖို့အတွက် EU ရဲ့လုပ်ငန်းစဉ်ဟာအရေးကြီးတယ်ဆိုတာကို NATO အဖွဲ့ကလက်ခံထားတာပါ EU အဖွဲ့ဝင်နိုင်ငံတွေ28နိုင်ငံမှာစီမင်းစီကနေတစ်ခုနဲ့တစ်ခုသဟဇာတမဖြစ်တာအမေရိကန်တပ်ဖွဲ့တွေအလွဲပြောင်းလုပ်နိုင်အောင်အထူးခွင့်ပြုပေးတဲ့အခြေအနေမျိုးသိမရှိတာတွေကနေတိုအဖွဲ့အတွက်တပ်ဖွဲ့တွေဖြန့်ကျက်ချထားရမှာအခက်အခဲဖြစ်စေသလိုအရေးကြုံရင်အလင်းအမြန်ကင်တွယ်နိုင်မဲ့အရေးကိုပို့ပြီးခက်ခဲစေတယ်ဆိုပြီးနေတိုကမကြင်မနာပြောဆိုနေကြတာဖြစ်ပါတယ်ရှေ့လာတဲ့နေတိုအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပရင် EU နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးမယ်လို့နေတိုအဖွဲ့အတွင်းမှုချုပ်ဂျန်စတိုတင်ဘတ်ကပြောပါတယ်
ရိုမေးနီးယားနိုင်ငံမှာကလေးငယ်တွေဒါဇင်နဲ့ချီသေဆုံးခဲ့ရပြီဖြစ်တဲ့ဝက်သက်ရောဂါပြန့်နှံ့ဖြစ်ပွားမှုကိုရှော့ချနိုင်ဖို့ကြိုးစားနေကြပါတယ်။ဒီသတင်းပတ်တစ်ပတ်အတွင်းမှာလည်းနောက်ထပ်ကူးစက်ပြန့်ပွားမှုပေါင်း200လောက်ထိရှိလာနေတာပါ။ခုလိုအခြေအနေထိပြန့်ပွားလာရတာဟာတချို့ဒေသတွေမှာကာကွယ်ဆေးထိုးပေးတဲ့နှုန်းနည်းတာ၊နောက်နိုင်ငံအထွန်းအကျော်မော်ပုံကိုယ်တွေကလည်းကလေးငယ်တွေကိုဝက်သက်ကာကွယ်ဆေးမထိုးဖို့သတိပေးလှုံ့ဆော်တာတွေလုပ်ခဲ့တဲ့အပြင်ဒီရောဂါမရှိတော့ပါဘူးဆိုပြီးလို့တောင်မှပြောဆိုခဲ့တာတွေကြောင့်အခုလိုဖြစ်ရတာလို့ဆိုပါတယ်။ကာကွယ်ဆေးထိုးပြီးကြိုတင်ဟန့်တားလို့ရတဲ့ကူးစက်ဖို့လွယ်ကူလာတဲ့ဒီယောဂါဟာရိုမေးနီးယားနိုင်ငံရဲ့အနွမ်းပါဆုံးဒေသတွေမှာတော့ကလေးငယ်တွေကိုဖျားနာအောင်လုပ်နေတုန်းမှဖြစ်ပါတယ်။ရိုမေးနီးယားနိုင်ငံသားတန်းနဲ့ချီဟာပြည်ပမှာအလုံးလုံးကိုင်နေကြသူတွေဖြစ်တယ်လို့မကြာခဏခီးသွွာလာတာကြောင့်လဲယောဂါပြန့်ပွားမှုကတ်ဆိုးကိုပိုးပြီးတော့လှည့်မြန်စေတာဖြစ်တယ်လို့ရိုမေးနီးယားကူးစက်ယောဂါကာကွယ်ရေးဌာနက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကဒေါ်လာ6ဘီလီယံနီးပါးတန်ဖိုးရှိတဲ့စွန့်ပစ်ပစ္စည်းတွေကိုပြီးခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံကိုတင်ပို့ခဲ့တာမှာအဲ့ဒီကနေကုန်ပစ္စည်းနဲ့တခြားထုတ်ပို့နိုင်တဲ့ပစ္စည်းတွေအဖြစ်ပြန်လည်ထုတ်လုပ်ပြီးအမေရိကန်နဲ့နိုင်ငံတခြားနိုင်ငံတွေကဈေးကွက်တွေကိုတင်ပို့ရောင်းချခဲ့တာပါအမေရိကန်ပြည်ထောင်စုအနောက်ဘက်ကမ်းခြေကစစ်ကမ်းတွေမှာတရုတ်ကတယ်လာတဲ့ကုန်ပစ္စည်းတွေချခဲ့ပြီးတဲ့နောက် အခွန်ကြီးပဲပြန်ရမယ်ကုန်တက်တာတွေနဲ့ဆုံးဖြတ်ပစ္စည်းတွေကိုကုန်ကြောအဖြစ်ပြန်လဲထုတ်လုံရောင်းချသူတွေကတရုတ်နိုင်ငံကိုတင်ပို့ကြတာဖြစ်ပါတယ်အဲ့ဒီနည်းဟာအကုန်ကျတက်တာတဲ့နည်းလဲဖြစ်ပါတယ်ဒါပေမဲ့နိုင်ငံခြားကတင်သွင်းလာတဲ့စက်ကူအဟောင်းမျိုးစုံကနေအထည်အလိတ်အစုံဆုံးပစ်အမိုက်မျိုးစုံတွေတင်သွင်းမှုကိုဇန်နဝါရီလ1ရက်နေ့ကစပြီးတရုတ်အစိုးရကပိတ်ပင်လိုက်တာကြောင့်အဲ့ဒီမကလုပ်ငန်းရှင်တွေဟာတဖြည်းဖြည်းရော့ကျလာနေပြီဖြစ်ပါတယ်အဲ့ဒီလိုတရုတ်ဘက်ကပိတ်ပင်လိုက်မှုကြောင့် Phoenix မြို့မှာအခြေစိုက်တဲ့ဒီဆွန့်ပစ်ပစ္စည်းပြန်လည်အသုံးပြုရေးကုမ္ပဏီဟာကယ်လီဖိုးနီးယားပြည်နယ်မှာစက်ရုံတည်ဆောက်ထားပါတယ်ကဘာကျော်စားတော့ကဲတူလည်းဖြစ် CNN ရုပ်သံဌာနမှာ Pat Anon ဆိုတဲ့အမည်နဲ့နိုင်ငံတကာကဟင်းလျာမျိုးစုံတွေကိုတုံ့တက်တင်ပြနေသူလည်းဖြစ်တဲ့ Anthony Bourdain ကွယ်လွန်သွားပြီဖြစ်ပါတယ်သူဟာပြင်သစ်နိုင်ငံအရှေ့ပိုင်း Strasbourg မြို့ကဟိုတယ်ကမ်းတစ်ခုအတွင်းတောက်ကြနေမနေ့ပိုင်းမှာသူကိုတေချောင်းတတ်တည်သွားခဲ့တဲ့အကြောင်းစီအန်အန်ရုပ်သံသတင်းဌာနကအတည်ပြုပြောဆိုထားပါတယ်အန်တိုနီဘော်ဒင်းဟာအသက်62နှစ်အရွယ်မှာတည်ဆုံသွားတာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုမှခင်ပြူထွေးနဲ့ကုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းထုတ်လင်းချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဒီကနေ့အစိုးရလွှတ်တော်နဲ့တပ်မတော်ကနိုင်ငံထိပ်သည့်အကြီးအကဲတွေဟာနေပြည်တော်ကသမ္မတအိမ်တော်မှာအစည်းအဝေးတရက်ကျင်းပပြီးတော့ရခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေတွေဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အကြောင်းအရာတချို့ကိုသာသတင်းထုတ်ပြန်တဲ့အပေါ်နိုင်ငံရေးလှစ်လာသူတွေကဝေဖန်တာတွေရှိနေပေမဲ့လို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံအခြေအနေအရအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပုံမစီလုံးညီညွတ်ဖို့လိုအကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ဆက်လင်းတဲ့အစည်းအဝေးကိုလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ရန်နာပြီးနောက်တရက်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုသမ္မတ2ဦးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ2ဦးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတမတော်ကာကွယ်ရေးဦးစီးချုပ်ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေနဲ့အတူပြည်ထောင်စုရှေ့နေကျုံးတဲ့တမရာယုံဝန်ကြီးဌာနဒုဝန်ကြီးတို့ပါဝင်တက်ရောက်ခဲ့ပါတယ်အစည်းအဝေးအပြီးမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးထားတဲ့အခြေအနေစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့သက်ဆိုင်တဲ့ကိစ္စရပ်အပြင်ရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာလဲထုတ်ပြန်တဲ့သတင်းအပြင်ထပ်မံပြောဆိုလို့မရကြောင်းသာဖြေကြားခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသတင်းထုတ်ပြန်ချက်ဟာပြည်သူတွေကြားမှာဖြစ်ပေါ်နေတဲ့ထင်ယောင်ထင်မှားဖြစ်မှုတွေကိုလွှမ်းမိုးစေတဲ့ထုတ်ပြန်ချက်မျိုးဖြစ်စေလိုကြောင်းပြောပါတယ်။
ဒီအစည်းအဝေးနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်ဟာရေပုံရအရန်ဆန်လွန်းတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီမြန်မာနိုင်ငံရဲ့အရေးသားလုံခြုံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်အများပြည်သူကအင်တာနက်ဆိတ်ဝင်စားနေတယ်လို့မြင်တယ်။နောက်အဲ့ဒီလိုအခြေအနေမျိုးမှာဒီဒရင်ထုတ်ပြန်တဲ့နေရာမှာဟိုပြည်သူလူထုကြားမှာလည်းပဲခင်အောင်ထင်မှားဖြစ်မှုတွေဟာကောလာဟာလာတွေအဲဒါတွေကိုသွားမှုနိုင်တဲ့ဒရင်ထုတ်ပြန်ချက်မျိုးပြည်ပြည်ကြကြထုတ်ပြန်ပြီးတော့ပြည်သူလူထုကိုအသိပေးနိုင်ဖို့အရေးကြီးတယ်လို့မြင်တယ်
မြန်မာပြည်ရဲ့လက်ရှိအခြေအနေမှာအရက်ဘက်စစ်ဘက်ခေါင်းဆောင်တွေဟာရန်ဖာရန်ခါတွေ့ဆုံတာမျိုးမဟုတ်ပဲပုံမှန်တွေ့ဆုံဆွေးနွေးဖို့ဟာအရေးကြီးလိုအပ်နေကြောင်းလည်းပြောပါတယ်။ဒီလိုတွေ့ဆုံဆွေးနွေးရမှာအပြန်အလှန်ယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်နိုင်ဖို့အခုလိုဆက်ပြောပါတယ်။
အဲ့တော့လက်ရှိအခြေအနေမှာတော့ဟိုမှာကျွန်တော်နိုင်ငံကြုံတွေ့နေရတဲ့စင်ခေါ်မှုတွေအချက်အလက်တွေကိုရင်ဆိုင်ပြီးတော့ဖြေရှင်းတဲ့နေရာမှာကျွန်တော်တို့ဟာဒီအရက်ကဲကုန်းဆောင်နေနဲ့စစ်ဘက်ကုန်းဆောင်ကိုချာမှာယုံကြည်မှုနားလည်မှုရှိရှိပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲ့တော့ရပ်ဘက်ကုန်းဆောင်နေလို့ပြောတဲ့နေရာမှာကျွန်တော်တို့ဟာဟာရခိုင်ပြည်နယ်မှာနော်ရခိုင်ပြည်သူလူထုအများစုရဲ့ထောက်ခံမှုကိုရထားတဲ့ရခိုင်မျိုးသားပါတီကုန်းဆောင်တွေရဲ့အခန့်ကဏ္ဍကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်မယ်လို့မြင်တယ်။တစ်ဖက်ကဒီလွှတ်တော်တွေကအပန်တွေကိုလည်းပဲနားထောင်မှုအရေးကြီးတယ်လို့မြင်တယ်။
မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကလူထုဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းကအစည်းအဝေးရဲ့ရက်လက်ကိုတုံ့တက်ဖို့ခက်ခဲပေမဲ့လက်တလောအခြေအနေအရစစ်ဘက်ရက်ဘက်ဆက်ဆံရေးမှာညီညွတ်ရေးဟာအရေးကြီးလာကြောင်းပြောပါတယ်
။ရက
ခိုင်ဒီနယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေကကျွန်တော်တို့တော်တော်များလာတာပေါ့နော်ကျွန်တော်နောက်တစ်ခုကကြတော့လည်းတန်ခါ Facebook တွေတချို့ဟိုပြန်လုပ်မယ်ဆိုတဲ့ဟာမျိုးလည်းသတင်းတွေရှိလာတယ်ရှိလာတော့အဓိကတော့ကြာဟိုညညွတ်ရေးရအရေးကြီးတယ်ပေါ့နော်ကျော်အဲ့တော့ကျွန်တော်အောင်ဆန်းစုကြည်ရဲ့စုပေါင်းရအားလို့ပြောရတယ်နောက်တစ်ခါကျတော့လည်းဟိုကျွန်တော်တို့တိုင်းပြည်ထဲမှာကြာဟိုဒီကာလမှာပို့ပြီးတော့ဟိုညညွတ်မှုရှိဖို့လိုတယ်ဆိုတဲ့ကာလပေါ့နော်ဆိုတော့အဲ့တော့တစ်ခါမှကျတော့လည်းဖြစ်နေတာကအစတိုင်းကြီးမှာအစိုးရနှစ်ခုဖြစ်နေတယ်လို့တစ်တရရဲ့ရုပ်ရည်တွေကိုအစိုးရကထိန်းလို့မရဘူးစသဖြင့်ဒီလိုပြောဆိုနေကြလည်းရှိရောကျွန်တော်ထင်တယ်ဒီစစ်ပဲအရပဲဆက်ဆံရေးပြည်နယ်ဘုရားလည်းပိုအရေးကြီးတယ်လို့ထင်ပါတယ
်ဒီရက်ပိုင်းတွေအတွင်းမှာတော့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာကဖိအားပေးတာတွေမြင့်တက်လာနေတယ်လို့အစိုးရကစုံစမ်းစစ်ဆေးရေးကွန်ဖရင့်သစ်တစ်ခုဖွဲ့ဖို့ကြေညာခဲ့ပေမဲ့ပြည်တွင်းမှာနိုင်ငံရေးဖိအားပေးတာတွေလည်းရှိနေပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးပြည်ထနာရဲ့ဇင်းမြစ်ကိုပြည်တွင်းပြည်ပကနားလည်ဖို့လိုအပ်ကြောင်းဂျပန်ခြေစိုက် NHK သတင်းဌာနနဲ့အမေးအဖြေမှာပြောဆိုထားပြီးပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနပြည်ထောင်စုဝင်ကြီးအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒေါက်တာတောင်းထွန်းကလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရေးကိုဓမ္မအဋ္ဌိဌာန်ကြကြရှုမြင်ဖို့အရေးကြီးကြောင်းအာရှလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာပြောကြားထားပါတယ်
ကိုမိုးစောတင်ပြတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာအစိုးရရဲ့ထိပ်တည်အစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးအကဲခတ်ရဲ့အမြင်တွေကိုနားဆင်ကြည့်ရအောင်ပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ထူးထူးခြားခြားရလဒ်တွေထွက်ပေါ်နိုင်မှာမလားဆိုတာကတော့မေးခွန်းတွေထွက်ပေါ်နေဆဲဖြစ်ပါတယ်ထိပ်တန်းခေါင်းဆောင်တွေပါဝင်တဲ့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအဖွဲ့အနေနဲ့ဆွေးနွေးမှုမျိုးမဟုတ်တဲ့အတွက်လဲရလာတိတိကျကျထွက်ပေါ်လာနိုင်မှုမသေးချတဲ့အကြောင်းနိုင်ငံရင်းနဲ့စီရဲ့အကဲခတ်ဦးမမောင်စိုးကပြောပါရယ် VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မြင်မြန်ရမှာဦးမမောင်စိုးကအခုလိုစတင်ဖြေကြားပါရယ
်ဒီနေ့အစည်းအဝေးကအမှန်မှန်တော့ဒီနေ့မှာပြည်သူ့လွှတ်တော်မှာဟိုကျွန်တော်တို့ရခိုင်နဲ့ပတ်သက်ပြီးတော့ဟိုစုံစမ်းအဖွဲ့မှာနိုင်ငံသားတယောက်ထည့်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးဖို့ရှိတာဟုတ်နော်
ဟုတ်ကဲ့
အဲ့တော့ဒီနေ့ဆွေးနွေးပွဲဒီအိဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးတယ်လို့ယူဆရတာပေါ့နော်အဲ့လိုယူဆရပါတယ်နော်ဒါပေမဲ့အဲ့ဒါကာလုံဆွေးနွေးပွဲမဟုတ်ဖ ೇನೆ အခုနဆိုပေါ့ဗျာဖြစ်တဲ့ခါကျတော့ကျွန်တော်တို့စဉ်းစားတဲ့ခါကျတော့ဒါ NLD အစိုးရအနေနဲ့တမရော်ကိုဒီနေ့အထိပေါ့၃နှစ်ကျော်ကာလတည်းမှာကာလုံမခေါ်ဘဲသွားတဲ့ပုံစံအတိုင်းပဲသွားမယ်ဆိုတဲ့ဟာမျိုးနဲ့ချစ်ကပ်နေဖို့ရတယ်လို့ပဲယူဆရပါတယ်အဲ့တော့အခုဟာတော့ကာလုံမဟုတ်ဘူးလို့ပြောလို့ရပါတယ်အဲသူတို့အနေနဲ့ကာလုံ NLD အစိုးရအနေနဲ့ကြော်လွှားခြင်းတဲ့ပုံစံတွေ့ရတယ်လို့ပဲပြောရပါမယ
်နောက်တစ်ခုကစောစောဥမောင်ဆိုဟိုတုံသက်တယ်လို့ပေါ့ဒီ NLD အစိုးရဒီကာလုံကိုမခေါ်ဘဲနဲ့အနာမိုင်းလုပ်ဖို့အတွက်အယတာအစိုးရလက်ရှိ NLD အစိုးရနေပြီးတော့ချင်းကလှုပ်ဆောင်နေတဲ့သဘောမျိုးဆိုလို့ရှိရင်ရောဒီအခုလက်ရှိဒီနေ့တွေ့တဲ့ပွဲမှာဆိုရင်ဥပမာအားဖြင့်အယတာအစိုးရဘက်ကလူတွေကများတယ်လေဆိုတော့ဒီအပေါ်မှာကောတတ်မတော်ဘက်ကဟိုအနေဒီအစိုးရချင်းကပ်ပုံကိုသူကဂျင်းနှမှုရှိနိုင်ပါမလား
အဲ့ဒါကတော့ဂျင်းနှမှုရှိတယ်မရှိတယ်ဆိုတာကတပိုင်းတတ်မတော်ဘက်ကနည်းတယ်များတယ်ဆိုတာတပိုင်းဒါပေမဲ့တကယ်တမ်းကသူ့လုပ်ပုံနဲ့သူရှိနေတာဗျအဲ့တော့2008အခြေခံဥပဒေအောက်မှာနိုင်ငံရေးလုပ်နေတယ်တော့ရေကောက်ပွဲဝင်နေတယ်ဆိုရင်ကျွန်တော်တို့ရေကောက်ပွဲကတက်လာတဲ့အရသာအစိုးရ NLD ဖြစ်စီမြည်သူနဲ့ဒီဘယ်ပါတီဖြစ်စီနဲ့နောက်ဒီ2008အချိန်ဟုတ်ပေရအတော်ဒီပြထားတဲ့တက်နေရကွန်ပရိုမိုက်လုပ်တဲ့နေရာတခုအဲ့ဒါကာလုံမရှိတယ်ဗျအဲ့ဒါကိုကြော်လွားမယ်ဆိုကျွန်တော်တို့စစ်စစ်ညီနိုင်မှုနည်းနည်းခက်လိမ့်မယ်လို့ကျွန်တော်အဲ့လိုတိုင်းမြင်ပါတယ
်တကယ်တကယ်ကတော့ကျွန်တော်တို့နားလည်တာကကာလုံအစည်းအဝေးခေါ်တယ်ကာလုံအစည်းအဝေးကနေဆုံးဖြတ်ချက်တခုခုချတယ်ဆိုရင်တော့ဒါမဖြစ်မနေလုပ်ကြမယ်ဆိုတဲ့အကောင့်ထဲပေါ်ကြမယ်ပေါ့နော်အစိုးရအနေနဲ့ရောတက်မလို့ဘက်ကရောဆိုတဲ့သဘောမျိုးသဘောတဘာဝရှိတော့ဒီအခုဒီနေ့အစည်းအဝေးကအဆုံးဖြတ်ချက်ချတာတွေကရောအဲ့ဒီလိုအကျိုးသက်ရောက်မှုရှိမလားလက်တွေ့မှာတကယ်အကျိုးရှိနိုင်မလား
ဒီနေ့အစည်းအဝေးရတယ်ကျွန်တော်ဘာလို့အဆုံးဖြတ်တယ်လဲမဆုံးဖြတ်တယ်လဲကျွန်တော်တို့မသိဘူးကျွန်တော်ဒူကြီးခံမှန်းကြည့်ရတာတော့ဒီနေ့တွေ့ဆုံဆွေးနွေးမှုကညှိနှိုင်းမှုပဲဖြစ်နေမှာဗျာဆုံးဖြတ်ချက်ချတာမျိုးအဖြစ်နိုင်မှုလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့အမြင်ကပြောမှဆို2008အခြေခံဥပဒေထဲမှာ2008အခြေခံဥပဒေနဲ့သွားမယ်ဆိုရင်ရုပ်ောက်ပွဲကတက်လာတဲ့အရသာဆိုးရရဲ့အဲအခြေခံဥပဒေ2008အခြေခံဥပဒေရအတော်တီပေးထားတဲ့တက်ကဲညှိနှိုင်းစစ်ဆက်ဆွေးနွေးလို့ရတဲ့နေရာကာလုံပဲဖြစ်တယ်ဒီနေ့ဒီကာလုံကိုမခေါ်နိုင်သေးဘူးဆိုရင်တော့ရုပ်ောက်ပွဲကတက်လာတဲ့အရသာဆိုးရနဲ့အခြေခံဥပဒေရ အတော်ဒီရှိနေတဲ့တက်နေကြမှာစစ်ဆက်ညှိနှိုင်းမှုဆိုတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ်ခင
်ဗျ။ဟောမခွန်နိုင်သေးတာကိုကတနည်းအားဖြင့်အဆင်ပြေမှုမရှိသေးဘူးဆိုတဲ့သဏ္ဍာန်ကိုပြနေတယ်ဆိုတဲ့သဘောလားခင်ဗျ။
ဟုတ်ကဲ့အဲ့လိုပဲပြောလို့ရမယ်ထင်ပါတယ်အဲ့ဒါကတော့အစိုးရအယတားစိုးရနဲ့တက်ကြားထဲမှာပုံမှန်ဆက်ဆံရေးတည်းမရှိသေးဘူးလို့ပြောလို့ရမယ်ထင်လို့ပြောလို့ရမယ်လို့ထင်ပါတယ်ခင
်ဗျမြန်မာအစိုးရရဲ့ထိပ်တည်အစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးနဲ့စီးရဲအကဲခတ်ဦးမမောင်စိုးကိုကိုဇော်ဝင်းလိုက်ကဆက်သွဲမြင်းမြန်းတင်ပြသွားတာပါရှင်ခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ရအောင်ပါ
ဟုတ်ပါရှင်များရှင်မချာသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီးဝါတွေအမြောက်များဖမ်းဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစီးဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်မူရစီးဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနှိမ်နှင်းတာတွေရှိတယ်ဆိုပေမဲ့လည်းမချာခဏလက်တဲ့ကိုမမိတာမျိုးမူရစီးဝါတိုက်ဖျက်ရေးမှာထိထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံမူရစီးဝါတိုက်ဖျက်ရေးဘာတွေအားနည်းချက်တွေရှိနေလဲတူတဲအောင်လုံနိုင်မယ်နီလန်ဘာတွေရှိမလဲစူရာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American အသံရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့တွေ့ဆုံဆွေးနွေးခန်းတပုတ်တင်ပြပါမယ်။ရှိခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ဖက်စလုံးဆင်းရဲမွဲတေမှုဒုက္ခတွေကိုခံစားနေရတာကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်များနဲ့အစိုးရပူးပေါင်းပြီးဖြည့်ရှင်ကြိုးပမ်းတဲ့အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရအဖွဲ့ UEHRD ကိုဖွဲ့စည်းအကောင့်နဲ့ဖော်နေတာဖြစ်ပါတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလောမြွန်းနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေဒီနိုင်ကပြောပါတယ်လက်တော်ဒုက္ခတဲ့ရေးဟာပြည်တွင်းရေးသက်သက်မဟုတ်တော့တာမို့နိုင်ငံတကာရဲ့အကူအညီတွေအကြံဉာဏ်တွေလိုအပ်ပါတယ်လို့လည်းဆိုပါတယ်ဒေါက်ခင်ဆိုဝင်းက UHRD ရဲ့နိုင်ငံတကာဆက်ဆံရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ပြုံးကေဒီနိုင်ကိုတည်တံ့တွေ့ဆုံမေးမြန်းချပါတယ်ရှင
်ဟုတ်ကဲ့ပါအဲ့တော့ UHRD ရဲ့ပေါ့လေလို့ဒီလုပ်ငန်းစဉ်လေးကိုပေါ့လေအကြံဉာဏ်လေးပေါ့အချင်းချင်းပြောပြပေးပါလားရှင်ဘာလို့လဲဆိုတော့တော်တော်များများ UHRD လို့ပြောတဲ့အခါမှာဒါကတော့အမှန်တကယ်တမ်းဖွဲ့စည်းထားတာကတော့ဟိုပုဂ္ဂလိကနဲ့ဒီအစိုးရနှစ်ရပူပေါင်းပြီပေါ့ဒါပေမဲ့တေချာတိတ်မတိကြတော့လေနည်းနည်းလေးကျဉ်းချုံပြီးစဉ်းပြပြပါလားရှင်ဟုတ
်ကဲ့ UEHR ဆိုတော့ကျမတို့ဒီနိုင်ငံတော်တိုင်းပြည်ကလည်းပြောရပေါ့နော်ခဏနေရပြောသလိုပဲကျမတို့အနေနဲ့ဒီအပြစ်တင်သမျှတွေဆွဆွဲသမျှတွေကိုလည်းပဲလိုက်ပြီးတော့ဖြည့်ရှင်းနိုင်ဖို့အတွက်ကဝန်နဲ့အားနဲ့မမျှသလိုပဲပေါ့လောက်ကလည်းလိုရတယ်ဒါတွေဖြည့်ရှင်းနိုင်ဖို့အတွက်ရမုံငွေလည်းထူပို့ပြီးတော့လည်းမသုံးနိုင် International PR Firm တွေဘာလဲကျမတို့မသုံးနိုင်အဲ့လိုမျိုးဆိုတော့State Councilor အနေနဲ့လည်းပြောတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့ဘာလဲဆိုရင်အလုံးနဲ့တက်တည်ပြကြဆိုပေါ့နော်တကယ်စီရင်စေတနာအမှန်နဲ့ဒါဒီတကယ်ပဲပြန်ပြီးတော့မှရခိုင်ပြည်နယ်မှာငြိမ်းချမ်းစွာအတူရှင်တွဲပြီးတော့နေထိုင်နိုင်တဲ့ဟာပေါ့နော်အဲ့ဒါမျိုးကိုကျမတို့ဆောင်ရွက်နိုင်ဖို့အတွက်ဆိုတဲ့အခါကျတော့ဖွဲ့စည်းတဲ့အခါမှာ Union Enterprises ဆိုတကယ်တော့မြန်မာနိုင်ငံရဲ့ဟို private ပေါ့နော်ပုဂ္ဂလိကဒီစီးပွားရေး
လုပ်ငန်းရှင်တွေပေါ့
နော်အဲ့ဒါတွေကနေပြီးတော့အကုန်လုံးစုပေါင်းပြီးတော့ဒီနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲကိုဒီ
အစိုးရနဲ့ပူးပေါင်းပြီးတော့
ဟုတ်ကဲ့အစိုးရနဲ့ပူးပေါင်းပြီးတော့ပေါ့နော် public to public ပေါ့ P2P ပေါ့
ပြည်သူလူထုကနေ
ပြည်သူလူထုကနေပြည်သူလူထုကိုတကယ်လိုအပ်တဲ့နေရာတွေမှာကူညီတာပေါ့လေဆိုတော့အဲ့ဒါကိုဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဆောင်ရွက်တဲ့အခါမှာလည်းပဲဒီခဏနေရပြောသလိုပေါ့ကော်မတီတွေကော်မရှင်တွေဒါတွေလည်းများပါတယ်အဲ့ဒီကနေပေးထားတဲ့ recommendation တွေလည်းအများကြီးရှိပါတယ်အဲ့ဒီကနေမှတော့အဓိကကတော့အခုတော့ပြန်လဲလက်ခံရေးနဲ့ပတ်သက်ပြီးတော့ပေါ့နော် repatriation နဲ့ပတ်သက်ပြီးတော့မှဒီလုံလောက်တဲ့အစီအမံတွေဖြစ်အောင်ကူညီနေတာရှိတယ်နောက်ရေရှည်အကျိုးစီးပွားအတွက်လည်းပဲအခုလိုမျိုးပေါ့လမ်းတွေဖောက်ပေးတာတို့နောက်ဒီရခိုင်ပြည်နယ်မှာရှိနေတဲ့ community အားလုံးကနော်အထူးဖြင့်အမျိုးသမီးတွေအတွက်နောက်တစ်ခါ vocational training တွေပေးတာတို့เนาะနောက်ကျမကြီးဆောင်ရှောက်မှုပေးတာတို့အဲဒီလိုလုပ်ငန်းမျိုးတွေပေါ့အ
ဲ့တော့ဟိုနိုင်ငံတကာရဲ့ PR တွေ ဟိုအရန်ခံရတဲ့မြန်မာနိုင်ငံအတွက်ပေါ့နော်ဟိုနိုင်ငံတော်တိုင်းငံပုဂ္ဂိုလ်အနေနဲ့သူကနိုင်ငံတကာကတကယ်ကိုတက်သည့်ပညာရှင်တွေဒီအထင်ကြီးပုဂ္ဂိုလ်ကြီးတွေရဲ့အကူအညီရယူပြီးတော့ရခိုင်ရေးကိုဖြည့်ဆည်းမှုစူးစမ်းနေတာပေါ့တစ်ချိန်တည်းမှာပဲအဲ့ဒီလိုမျိုးနိုင်ငံတကာကနိုင်ငံသားတွေကိုခေါ်ပြီးတော့အကြံပေးကော်မရှင်မှာထည့်ရတာလားဆိုပြီးတော့ဟိုဘဝင်မကြတဲ့အဖွဲ့အစည်းကြီးကလည်းအများကြီးပဲပေါ့နော်အဲ့တော့ဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမှာအနောက်ရှက်အဟန့်အတားပေါ့စိန်ခေါ်ချက်တွေကလည်းတော်တော်လေးများနေတာတွေ့ရပါတယ်အဲ့တော့ဒေါ်ပြွန်းကေတီတိုင်တို့အဖွဲ့အစည်းအနေနဲ့ပေါ့နော်ဒီနိုင်ငံတကာဆက်ဆံရေးမှာလည်းကိုကပါနေရဲဆိုတော့ဒီနိုင်ငံတကာကိုမြန်မာနိုင်ငံမှာရှိနေတဲ့ဒီလိုစိန်ခေါ်ချက်အခက်အခဲတွေကိုသူတို့ဟိုနားလည်ပါရဲ့လားသူတို့ကိုချင်းစာနာပါရဲ့လားဆိုတာကိုဘယ်လိုစဉ်းစားလို့ရပါလဲရှင
်ဟုတ်ကဲ့တကယ်သားမှာတော့ပေါ့နော်နိုင်ငံတနိုင်ငံရဲ့တကယ်ပြည်တွင်းရေးနဲ့တကယ်ကြုံတွေ့ရတဲ့အခက်အခဲကိုတခြားတနိုင်ငံကချက်ချင်းနားလည်နိုင်ဖို့ဆိုတာတော့လေမဖြစ်နိုင်ဘူးဆိုတာလက်တွေ့ပဲဆိုတော့ကျွန်တော်တို့ကလည်းလက်ခံထားပါတယ်ဒါပေမဲ့နားလည်လာအောင်ပြောဖို့ကတော့ဒါကျွန်တော်တို့ဟိုတာဝန်ရှိတဲ့သူတွေအတွက်ကတော့ဒါကျွန်တော်တို့ရဲ့တာဝန်လည်းဖြစ်တယ်ပေါ့နော်တကယ်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံအတွင်းမှာဖြစ်နေတဲ့အခြေအနေပေါ့နော်နောက်ပြည်သူလူထုရဲ့နားလည်လက်ခံနိုင်တဲ့အခြေအနေဒါတွေအကုန်လုံးကိုလည်းကျွန်တော်တို့ကချိန်ဆရတာလည်းဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီနိုင်ငံတကာကိုကျွန်တော်တို့ဒီအခြေအနေရရက်ကိုပေါ့နော်ဟိုတကယ်ပဲဟိုပါဝင်ပြီးတော့မှကူညီဖို့ပြောတဲ့အခါမှာလည်းပဲတတိထားရတာရှိပါတယ်ဒါပေမဲ့နိုင်ငံတကာအကူအညီကိုလုံးဝမယူပဲပေါ့နော်အဲကျမတို့ဒီပဲဖြည့်ရှင်းနိုင်မယ်ပြဿနာလားလို့မင်းရင်လဲကျမတို့ဒီပဲဖြည့်ရှင်းရမယ်ပြဿနာလဲမဟုတ်ဘူးလို့ပဲပြောမယ်ဒီပြဿနာဒီပြည်တွင်းရေးမဟုတ်ဘူးဒါနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တယ်အဲ့တော့ကျမတို့ကဒါကိုနိုင်ငံတကာကိုပါစေခြင်းဒီဖြစ်စေမပါစေခြင်းဒီဖြစ်စေဒီပြဿနာကနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာအနေနဲ့ကတော့ပါဝင်ပတ်သက်မှာပဲဖြစ်တယ်အဲ့တော့မြန်မာနိုင်ငံအနေနဲ့စဉ်းစားရမှာတော့ဒါကိုဘယ်လိုကျမတို့ရင်ဆိုင်မလဲပေါ့အဲ့ခါမှလည်းနီလန်းရှိပါတယ်ကျမတို့နိုင်ငံလူမျိုးစီရေးရစီးပွားရေးရလည်းပဲတောင့်တင်းခိုင်မာမှုမရှိသေးတဲ့ပေါ့နော်ဒါအားနည်းတဲ့နိုင်ငံတွေအနေနဲ့ဒီလိုနိုင်ငံတကာနဲ့ရင်မောင်းတန်းပြီးတော့ပေါ့တန်းတူဖြည့်ရှင်းမယ်ဆိုရင်ကျမတို့ဟာဥပဒေပေါင်ပေါ်ကနေပြီးတော့တိတိကျကျထိုင်ပြီးတော့မှအလုပ်လုပ်ပြီးပြောနိုင်စုံနိုင်ဖို့လိုပါတယ်တရားဥပဒေစိုးမိုးရေးကိုအင်မတန်မှကျမတို့အလေးထားပြီးဆောင်ရွက်ဖို့လိုပါတယ်အဲ့တော့ဥပဒေအပေါ်မှာပေါ့နော်ဥပဒေအရာပေါ့ကျမတို့လုပ်ကင်ဆောင်ရွက်နိုင်တဲ့ဥပဒေကြောင်းအရာလုပ်ကင်ဆောင်ရွက်ဖြည့်ရှင်းနိုင်တဲ့တရားဥပဒေစိုးမိုးရေးအပေါ်မှာလည်းကျမတို့အနေနဲ့အများကြီးအာမခံချက်ပေးပြီးဆောင်ရွက်နိုင်တယ်ဆိုမှသာလျှင်လည်းပဲကျမတို့လိုနိုင်ငံငယ်တွေအနေနဲ့နိုင်ငံတကာမှာပြောရေးဆိုခွင့်ဟာတဖြည်းဖြည်းရလာမှာဖြစ်တယ်။အဲ့တော့နိုင်ငံတကာရဲ့ဆွတ်ဖက်မှုနိုင်ငံတကာနဲ့ပါဝင်ပတ်သက်မှုဒါတွေကဒီအခုဆိုရင်နိုင်ငံတွင်းမှာလည်းပဲအမျိုးမျိုးဒါတွေနဲ့ပတ်သက်ပြီးဝေဖန်နေတာတွေရှိပါတယ်။နိုင်ငံတကာရဲ့လွှမ်းမိုးချုပ်ကိုင်မှုကိုခံရင်းကကျမတို့အချုပ်ချာအာဏာကိုထိပါနိုင်စေတယ်ဆိုတာကိုငြင်းစရာမရှိပါဘူး။ဒါပေမဲ့နိုင်ငံတကာနဲ့အထူးချံဆန်ပြီးတော့နေပြန်နေဆိုရင်လည်းပဲကျမတို့လိုမျိုးပေါ့နော်ကျမတို့ရဲ့နောက်အနာဂတ်တည်းရဲ့ပညာရေးကျမရေးလူမှုရေးစီးပွားရေးစတဲ့အချက်လက်တွေကိုလည်းပဲထိခိုက်နိုင်တာဖြစ်တယ်။အဲ့တော့ကျမတို့ကြိုးစားရမှာတော့နိုင်ငံတကာနဲ့တင့်တင့်တယ်တယ်ပေါ့နော်။ကိုယ်နိုင်ငံရဲ့အချုပ်ချာအာဏာကိုလည်းမထိပါစေပဲနိုင်ငံတကာနဲ့တင့်တင့်တယ်တယ်ဆက်ဆံနိုင်တဲ့တန်ရေးတမန်ရေးမျိုးပေါ့နော်တကယ်တင့်တယ်တဲ့အနေအထားမျိုးပြန်ရောက်အောင်ဂျူပန်ကမှာတော့အဲ့ဒါတော့ကျွန်တော်တို့လုပ်ရမယ့်တာဝန်ဖြစ်ပါတယ
်ဒီလိုရင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အသံရဲ့တောက်ကြနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ပြုံး KT9 နဲ့တွေ့ဆုံမြင်မြန်ခံတတိယပိုင်းကိုလည်းစောင့်မျှော်နာဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ10ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်။ဒါအပြင်ဒီကနေ့အတန်လွင့်အစီအစဉ်မှာထပ်ပြီးကြားရဖို့ရှိသေးတာကတော့
ဟိုအဓိကကတော့ဘာလဲဆိုနည်းပညာတစ်ခုကတောင်သူတွေလိုက်နာပြီးတော့ sustainable way ပေါ့နော်။တော့ရှောက်သူတို့ကြီးရှင်မဒီဟာကိုမလောက်ခိုင်းပြီးတော့သူတို့အကျိုးရှိသွားတယ်ဆိုတဲ့ဟာဒါကအောင်မြင်မှုလို့ပဲပြောရမှာပေါ့နော
်အနာဂတ်မြန်မာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံတင်ဆက်သွားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ချင်းတိုင်းရင်းသူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့ဆက်ရှင်နှစ်ကစပြီးအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခဲ့ပြီးလက်ရှိမှာအင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်နေသူဖြစ်ပါတယ်သူအနေနဲ့ပညာရေးကိုတံပိုးထားပြီးတော့အမေရိကန်နိုင်ငံမှာကျိုးပန်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးတည်တည်မတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်ကတင်ပြချပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
အမေဘောတန်းပေါ့နော်အတူကောက်အဖြစ်တော့မွိုင်းလို့ပဲခေါ်ကြတယ်ပေါ့
Okay.
ဒီအမေရိကန်နိုင်ငံကိုပဲချင်းရောက်လာပါလိမ့်ရှင်
။ Okay, 2000 August 6th နေ့တိတိကျကျ။ကျွန်မအိန္ဒိယနေလာတာပေါ့နော်။အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘာကနေထွက်တယ်ဒီဘက်ကို6ရက်နေရပြပေါ့
။အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်။ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလိမ့်ရှင်။နည်းနည်းမျှဝေပါလား
။ဒီဘက်ကိုရောက်လာတော့ကျွန်မစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဘာလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ကွက်တလုံးရရမယ်။အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတော့မှာကျမရဲ့ဒီအတန်းပိုင်ချက်မှာပြောပြလို့လေဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းကြိုင်ဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုအမြဲတမ်းမှတ်ထားပါလို့ပြောခဲ့ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ကြည့်လိုက်ရင်ဒါဆိုရင်ငါတို့ဘယ်လိုဖြစ်စီခြင်းလဲ။သူများအကိုကြည့်ချင်အပြင်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းဆက်မတက်ဖြစ်နေနေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးနဲ့နိုင်ငံလေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ပါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာမှာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီကြောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကြောင်းမျိုးဈေးချူပဲ။ဒါပေမဲ့ကိုကကျတော့အိန္ဒိယနာကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state senior မရအောင်လေဒီမျိုးမှရှိတဲ့ကျောင်းသားတွေပေးရတဲ့ဇယိတ်ကကိုနည်းတယ်လေအပြည့်ကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာပဲကစောက်ရဖြစ်တယ်အဲ့နဲ့ကစောက်ရတဲ့ကျောင်းမတက်ခင်မှာအကြီးကိုအကုန်လုံးကြည်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ် မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီနဲ့အဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့အကြောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့အကြောင်းတက်ခဲ့ပါတယ်ပွဲလဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေတည်တာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်ပေါ့ကိုကနှစ်ခုလည်းအချိန်ဆက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးတက်မှပဲဖွဲရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဗားရီတူတူအင်္ဂလိပ်စကားလည်းကိုယ်စကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလေ့လာတယ်ဆိုလို့လေအပြော်ပါရင်လည်းသိပ်လိုက်ဖို့လည်းကိုကမှအချိန်မပေးနိုင်ဘူးနော်အဲ့လိုကလည်းအချိန်ပြည့်လုပ်တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ချင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့အဲ့လိုနဲ့ပဲဘာဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့လိမ့်နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျဒီအခက်ခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိရှင်စိတ်ဓာတ်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကောမောင်အင်းနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကအာသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့ဘယ်မရှိနိုင်ခဲ့တဲ့အဆောင်လေးပေါ့နော်အဲ့ဒါဆန်းနေတာပေါ့ကိုကအဲ့တော့ငယ်တယ်ဆိုရင်တော့တမျိုးလေကိုကလည်းကြီးပြီအမကိနာတစ်ခုပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကဒီရောက်တိုင်းယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြပါလေအမေကရောက်တိုင်းအဲ့ဒီကခလေးရပ်ကိုအချိန်တက်ပြီနော်အဲ့တော့ဒီခလေးဝင်ပွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်တစ်ခါတလေကြိုက်နေပြန်စဉ်းစားတယ်ဟောငါအတက်ကြီးနေသလားပေါ့နော်ကိုကနဲ့ကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုကိုကိုကိုတည်တယ်လေဒီနေ့ဒီပညာကိုမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှဆီချင်းဆောင်တယ်မဟုတ်ဘူးကွာတည်တဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှန်းပါလဲရှင်
ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့အမျိုးရင်းကောင်တီကျမရေးဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့အလူမျိုးအတွက်လည်းအကုန်မထိုင်ရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကုညီနိုင်တာပြီးတာပါပဲ။ဒီရင်ဆိုပြီးစိတ်တက်နေပဲကြောင်းဝင်လဲပြီးအောင်တင်ခဲ့တာပေါ့။ဒါနဲ့ဒီမှာလုပ်တဲ့ခါကျတော့ကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှာပဲစီးရဲပြီးတော့ကြောင်းဝင်လဲပုံမှန်မပြိုင်နိုင်တဲ့ဟာမျိုးဒီသူတို့ကျမရေးနဲ့ပတ်သက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မှပြတော့အဲ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့အဲစိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မတိုင်မရဘူးလေကျမအဲ့လည်းနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကိုနားနေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားပြန်နေသေးတယ်လေဆိုတဲ့ခါကျတော့နောက်ဆုံးကျတော့ဘာပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဘာတွေဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလောလောဆယ်မှာတော့အဲ nurse practitioner တက်မယ်ဆိုတော့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်လူမျိုးစစ်ကူကွင်ရှိတဲ့အဆင့်ဆိုရဲခါကြတော့ဆရာဝန်ကြီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီကလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့ခါကြတော့ကိုယ်ဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုယ်တစ်ခုလေးနဲ့ပေါ့နော်တက်ရအောင်မျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ကိုမများဘူးပေါ့ဟိုများတင်တော့ကိုလေတစ်ခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တာ
နည်းနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီကျမတန်းနေစောတုံးနဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုအော်နဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာခိုင်းထိုင်နေမရဘူးဆိုင်နေအဲ့ဒါမျိုးကျရင်အော် ကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတောင်ဆန်လုံးသလားပေါ့ကလေးတွေကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါနဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုဟန်တက်ကိုကလေးကိုချင်းနဲ့လည်းအဲ့လိုအင်ဂျန်နေနဲ့လောက်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲကလေးအိတ်ပြီးသွားတဲ့ခါမှာမှတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးလည်းရှိတယ်လေဆိုတော့နောက်တော့ရတဲ့လားဆိုအဆောက်အအုံတော့တော့ရခဲ့တယ်ဒါပေမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးတင်ရလာတဲ့ခါတတော့လေကလေးတွေတောင်မှအခုဆိုသိသွားပြီဟာအမေအင်္ဂါမလို့ရသေးဘူးနော်အင်္ဂါတောက်လို့လိုက်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာတော့ဒီဘက်ကိုအတင်းမဲ့အင်္ဂါတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဆိုတဲ့ခါကျတော့အခုအချိန်မှတော့ဖျားကျေးဇူးတော်ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တော့မရဘူးပေါ့
အဲ့တော့ကိုရဲ့ဆုပ်ဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆုံလင်အမေရိကန်သခင်ရဲ့အလဲပါအမေရိကန်ပြည်ထောင်စုမှာတက်ကတူဆက်တက်ဖို့အတွက်အထက်တန်းအဆင့်ဆမ်မေဘော်ရီဘလို့ဖြည့်ဆူနိုင်တယ်လဲဆိုတဲ့အကြောင်းခုအစီအစဉ်မှာတင်ပြမှာပါအိန္ဒိယနာပြည်နယ်ဖော်ဝဒီမျိုးကပညာရေးဝန်ထမ်းကိုကျော်သိန်းစိုးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားတဲ့အပိုင်းနှစ်ကိုနားဆင်နိုင်ပါပြီ
ဟုတ်ဆိုတော့ဒီ SAT နဲ့ဒီအထက်တန်းကျောင်းဒီဆက်မေးဝဲနေရဘယ်လိုကွာပါလဲ
ဟိုအထက်တန်းကတော့ဆက်တက်ရမယ်ဒါပေမဲ့တက္ကသိုလ်ဝင်တဲ့နေရာမှာတော့ကျွန်တော် SAT အမှတ်ကိုသုံးမယ်ကိုက SAT အမှတ်ကတအားကောင်းထားတဲ့ခါကျတော့ဒါတော့မှ SAT မှာကျွန်တော်အင်္ဂလိပ်စာရေးသင်္ချာရေး writing ရေးဟိုစာရေးအသုံးခုပါသေးတယ်နော်အဲ့ဒီသုံးခုကတအားကောင်းသင်လျော်တဲ့အနေအထားကိုရောက်မှာအောင်မှတ်ရှိရမှာပေါ့ဗျာရိုးရိုး call for you ကိုလည်းအမှတ်ကိုမသုံးတော့ဘူးနောက်ပြီးတော့ honor diploma လည်းမသုံးတော့ဆိုရင်ကျွန်တော် SAT နဲ့ဝင်လို့ရတယ်ဆိုတော့ကျွန်တော်ဥပမာပြောပြတာပါဆိုတော့အဲ့ဒီ SAT အမှတ်ကိုသုံးပြီးတော့ပဲယူတော့မယ်ဟိုမှာကျွန်တော်တို့ဟာကျွန်တော်တို့ GPA ပေါ့လေအမှတ်တွေမကောင်းတော့ဘူးဟို၄လတခါမှာအမှတ်ပေါင်း40ကလည်း C လောက်ပဲရှိမှာဆိုရင်အဲ့ဒီအမှတ်ကိုမသုံးမင်းနဲ့ကျွန်တော်တို့ SAT အမှတ်ကိုသုံးပြီးတော့တက္ကသိုလ်ဝင်ပုံပြီးမြန်မာလာတယ်ကျော်ဒါတနည်းမဟုတ်တနည်းကိုကျွန်တော်ရှင်းပြတာပါ
ဟုတ်ကဲ့
တက္ကသိုလ်ဝင်မရရတဲ့နည်းကိုရှင်းပြတာ
GED အကြောင်းရောပြောပြပြအောင် GED မှာဆိုလို့ရှိရင်ရောဘယ်နှဘာသာထည့်ထားပါလဲ
အဲ့ဒါကကျွန်တော်တို့ General Education Diploma ပေါ့လေဘယ်နှဘာသာရဲ့လို့မရှိသူကစံမိုးဘက်ကိုဖြေရတာဗျာကျွန်တော်တို့ General Knowledge ပါမယ်အင်္ဂလိပ်စာရဲ့သင်ချာရဲ့အဲ့ဒါတွေကိုပေါင်းထားပြီးတော့စံမိုးဘက်နှစ်ပိုင်းသုံးပိုင်းလောက်ခွဲခွဲခွဲထားတယ်ဒါပေမဲ့တနည်းလည်းအပြတ်ဖြေရတာပေါ့လေအဲ့ဆံမိုးဘက်မျိုးပါခဗျာ
ဆိုတော့ तू ကအဲ့လို GED ကိုကိုကတက်မယ်ဆိုလို့ရှိရင်ရော तू ကဟိုအချိန်ကြတော့ဘယ်လောက်လိုအပ်ပါလဲ
GED ကတော့ဟို General Education Diploma ကတော့ तू ကအပြင်ကနေဝင်ပြည်လဲရတယ်ခုမှ General ကျွန်တော် Knowledge ရှိလို့အလွတ်ကျက်ပြီးတော့စာအုပ်ကိုကျက်ပြီးတော့ကျွန်တော် TOEFL ဖြေသလိုပေါ့ဗျာဟိုအဲ့စာအုပ်ကိုကျက်ပြီးတော့ဖြေလို့ရတယ်တတ်မှတ်ထားတဲ့ဥမာအမှတ်220အောင်ရင် तू ကအောင်သွားတာပဲလေတော့တင်နိုင်ရင်လို့မရှိဘူးတို့တော်လေဒီ high school ကလေးတွေကကြတော့ဒီမှာကျွန်တော်တို့မြို့မှာရန်ပန်ရန်ငါဟိုနားဒီနားမှာပေါ့လေအဲ့လိုတို့ဟို session လေးတွေဖွင့်ပေးတယ်ဗျဟို GED preparation ပေါ့ဗျ GED တွေပြင်ဆင်တာပေါ့လေတို့တော်လေအဲ့ GED တွေကတော့ကျွန်တော်တို့စာအုပ်ွယ်ဖတ်ပြီးတော့ TOEFL ပြေတို့ပဲစာအုပ်ဖတ်ပြီးဖြေလို့အောင်ရင်လည်းပဲဒါလုံလောက်တယ်ခင်ဗ
ျဆိုတော့ဒီအထက်တန်းကျောင်းကိုကိုကမပြီးလို့ရှိရင်လည်းပဲဟို GED ကိုဝင်ဖြေပြီးတော့ GED အောင်လက်မှတ်ရလို့ရှိရင်တော့ဟိုတက်ကတူဆက်ပြီးတော့သွားလို့ရတဲ့သဘောပေါ့နော်
GED နဲ့လည်းရမယ်နောက်တစ်ခါ SAT လို့ခေါ်တယ်ပေါ့ဗျာ SAT ရလည်းပဲ point 20လောက်ရှိတယ် 20 point ပေါ့လေအဲ့လောက်ရလို့ရှိရင်လည်းမတက်ကတူကလက်ခံပါတယ်ခင်ဗျဟိုတချို့ကျွန်တော်တို့ vocational ဟိုအသက်မွေးဝန်းကျင်တက်ကတူတို့တို့ရှိရင်တော့ကျွန်တော်တို့ဟို high school က transcript နဲ့ကိုရတယ်ဗျာ high school မှာကျွန်တော်တို့စက်ထားတဲ့ transcript ပေါ့ဗျာကျွန်တော်တို့ဟိုဟို semester လိုက်မှာပြီးထားတဲ့အမှတ်စင်းလေးလောက်နေပဲတန်းဝင်သွားတာတွေ့ရတယ်ဟို SAT လည်းမလို GED လည်းမလို ACT လည်းမလို့ကျွန်တော်တို့ဟိုအော်နာရီလည်းမလို့ရိုးရိုးတန်းတော့လည်းပဲကျွန်တော်တို့အတမွေးဝန်းကျောင်းတက္ကသိုလ်တွေကတော့လက်ခံသူကတော့နည်းနည်းဟိုတိတ် serious မှဖြစ်ဘူးခင်ဗျဟိုကျွန်တော်တို့အမှတ်ကောင်းရမလို့အမှတ်တက္ကသိုလ်ကြီးကြီးတွေကတော့ကျွန်တော်တို့အမှတ် SAT အမှတ်များလေကောင်းနေပေါ့ဗျာ
ဆိုတော့ကိုကျော်သိန်းဆိုရင်ဆိုတော့ဒီ GED တို့ SAT တို့ဖြည့်မယ်ဆိုရင်ရောကုန်ကြစည်းကဘယ်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ SAT ပေါ့လေကျွန်တော်တို့ SAT ကတော့ကျွန်တော်တို့ဟိုအထက်တန်းကျောင်းမှာတက်တဲ့ကလေးတွေပဲဖြည့်ရမယ်ခင်ဗျအပြင်လူကတော့ဖြည့်လို့မရဘူးကျွန်တော်တို့အထက်တန်းကျောင်းမှာ8တန်းလဲ9တန်း10တန်း17တန်း12တန်းပေါ့ဗျာ9တန်းနဲ့စဖြည့်လို့ရတယ်ခင်ဗျာဟိုကျွန်တော်တို့ record ဝင်အောင်ပေါ့လေမှတ်တမ်းဝင်အောင်တော့နှစ်စဉ်ဖြည့်ထားရမယ်အမြင့်ဆုံးအမှတ်ကိုတုံးတယ်တို့တော့ပတ်စံမပေးရဘူးခင်ဗျာကျွန်တော်တို့ high school မှာဟို register လုပ်ပြီးတော့လေတစ်နှစ်ကို2ခါလောက်လုပ်ပေးပါတယ် high school တိုင်းမှာလေအဲ့ဒါ register လုပ်ပြီးတော့တန်းဖြည့်ရုံပါပဲအဲ့အများအားဖြင့်တော့စနေနေ့မနက်မှလုပ်တယ်ဟိုကုန်ကြစိတ်မပေးရပါဘူးခင်ဗျာအဲဘယ်နှခေါက်ဖြည့်လို့ရတယ်တို့တော့ GED ကတော့ကျွန်တော်တို့အပြင်ရလာတဲ့ကလေးပေါ့လေတခြား state ကလာတဲ့ကလေးပေါ့လေဒါမှမဟုတ်အသက်ကြီးပြီးတော့မှရောက်လာတဲ့ကလေးဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုပြည်နယ်အစိုးရစီမှာ soya website boli binya itana ye website ma jano register lo wa de khamya register lo pi lo jano ni jano payment ni ye boli a chain ne na yi ne naw pi lo ho ni ye ye payment ni ya ye a la ko ywe pi lo jano ro ho sin pi ya de register lo da bo bya ai ma tin nan ho phi ka ro pi ya de khamya jano ti ya pa win jano chi de ho gd on la ma ya bo boli
ho american piang su so ra ro shwe piang che cha ni de tu re ဟိုအများဆုံးလာပြီးတော့နေကြတဲ့တိုင်းပြည်ပေါ့လေဆိုတဲ့အခါကျတော့တချို့တွေကြတော့လေအသက်ကြီးမှအမေရိကကိုရောက်လာတာမျိုးတွေရှိတယ်တချို့တွေကြတော့လည်းပဲခုနလိုပေါ့လေသူတို့ဟိုမူရင်းနေခဲ့တဲ့နိုင်ငံတွေမှာဟိုတချို့တွေဆိုရင်လည်းပဲတက်တူကောလိပ်တန်းတွေစတက်နေပြီအဲ့ဒီကနေတဆင့်ပြောင်းလာကြတဲ့သူတွေလည်းရှိတဲ့အခါကျတော့ဟိုဒီမှာဆိုလို့ရှိရင်ဒီ ESL ပေါ့နော်ဟိုဟို English as a second language ဒီအစီအစဉ်ကိုတက်ပြီးတော့အဲ့ဒီကနေတဆင့်ဟိုတက်တူကောလိပ်ကိုဝင်လို့ရတဲ့လူတွေလည်းရှိရလို့ကျွန်တော်တို့သိရပါတယ်။ချို့ရီဆိုလို့ရင်လည်းပဲအရင်နေခဲ့တဲ့နိုင်ငံမှာ high school ပြီးခဲ့တာဒါမှမဟုတ်ရင်တက်တူကောလိပ်တက်ခဲ့တယ်ဆိုရင်အထောက်အထားတွေဘာမှမရှိဘဲနဲ့လည်းပဲဒီ ESL English စာသင်တန်းကိုတက်ပြီးတော့ဒီတက်တူကောလိပ်ကိုဆက်ပြီးတော့ဟိုဟိုတက်လို့ရတဲ့အစီအစဉ်တွေလည်းရှိရလို့ကျွန်တော်တို့သိရပါတယ်။အဲဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင်
။အဲ့ဒါဘာမှမရှိဘဲနဲ့တက်တူတက်မယ်ဆိုရင်ကျွန်တော်တို့ Michigan test ပေါ့လေကျွန်တော်တို့ ESL အခြေခံတော့နည်းနည်းရှိရမယ်ကျွန်တော်တို့ဟို English language ပေါ့လေအဲ့ဒါကိုကျွန်တော်တို့ပြင်ဆင်ထားရမယ်စာအုပ်နဲ့ဟာလာကျွန်တော်တို့ TOEFL လို့စာအုပ်မျိုးတွေလေ့လာထားရမယ်เนาะ Michigan test ဆိုဟာလာစာမျိုးစာအုပ်တွေလေ့လာထားရမယ်အဲ့ဒါကိုမှပြည့်ရတဲ့ဝင်ဖြည့်မယ်ဝင်ဖြည့်လို့ရှိရင်သူက level ကြီးခွဲပြလိုက်မယ်အဲဘလောက်ဟိုဘယ်လောက်ကစာယူပေါ့လေဥမာ communication ဆိုလို့ရှိရင် 114 လောက်ကစာယူသင်ချာတို့လို့ရှိနေပဲ algebra 109 101လောက်ကနေစာယူပေါ့ဗျာသင်ချာအဲ့လိုမျိုးတွေစပြီးတော့အောက်ခြေခံလေးတွေကစအကုန်ပြန်ယူရလိမ့်မယ်ဟိုကျွန်တော်တို့ဟိုမပြင်ဆင်သားမနဲ့ဝင်ဖြေပြီးတော့တက်မယ်ဆိုလို့ရှိရင်တော့အောက်ခြေခံကနေပြီးတော့ကျွန်တော်တို့ခင်းရကစုံရောင်းတယ်လို့ပဲပြတ်တက်တူကလည်းရောင်းစားတာပြတင်တန်းတွေကိုလေပြီးတော့ class တွေကိုလေအဲ့တော့အဲ့ဒါလေးအကုန်လုံးစယူရမှာမဖြစ်မနေယူရမယ် Michigan test ပေါ့လေသူတို့အဲ့ test ပေါ်မှာမူတည်ပြီးတော့ဝင်ခွင့်ပေးလိုက်တယ်အဲ့ဒါမှဟိုဟိုကျွန်တော်တို့ class တွေတွေကစပြီးတော့ပြန်ယူရမယ်အဲ့ဒါမှရရှိမှအခြေခံအောင်ပေါ့ဗျာဥမာ9နှစ်လောက်6နှစ်လောက်နဲ့ပြီးရမှာကျွန်တော်တို့9နှစ်6နှစ်ကြာသွားတာပေါ့ဗျာလက်တူမှာလည်း ESL တင်တန်းနေရှိတယ်ဗျာကျွန်တော်တို့ English က114 111 112အဲ့ဒါတွေသွားယူရလိမ့်မယ်အဲ့ဒီမှာပဲကျွန်တော်တို့အနည်းဆုံး2 semester လောက်အချိန်ပေးရလိမ့်မယ်တက္ကသိုလ်မှာလည်းလေကျွန်တော်တို့ဟို ESL လို့ဟာမျိုးပေါ့လေအဲ့ဒီ Michigan test ပေါ့အောင်လို့အခြေခံအောင်လို့ရှိရင်တော့ကျွန်တော်ပေးတတ်တယ်ပေးတတ်တယ်ခင်ဗျာအဲ့ဒီလမ်းကြောင်းရှိပါတယ်ခင်ဗျာ
ကျွန်တော်ကဒီအမေရိကန်မှာဆိုလို့ရှိရင်လည်းပဲဒီအထက်တန်းပြီးတဲ့အကြောင်းလက်မှတ်ကတော်တော်လေးအရေးပါပါတယ်အထက်တန်းအောင်တဲ့လက်မှတ်ဟာဒီကိုယ့်ရဲ့ဘဝမှာဒီအလုပ်အကိုင်နေရာအတွက်ကောဟိုဘလောက်အထိအောင်အထောက်အကူဖြစ်ပါလဲ
အထောက်အကူဖြစ်တယ်ဗျအမှန်တမ်းအရေးပါတယ်အဲ့ကြောင့်တို့ဘွယ်ပေးတယ်လို့ပဲပေးတာဗျကျွန်တော်တို့ဟိုကလေးတိုင်းက high school ပြီးလို့ရှိရင်အိမ်တိုင်းကဟိုအမှန်တမ်းပျော်တယ်အခမ်းအနားတွေနဲ့ဟိုလုပ်တယ်ဗျကျွန်တော်ဟိုကြီးကြီးမားမားကြီးကြဲကြဲကြဲကြဲပြဲပြဲအောင်လုပ်တာတွေ့ရတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ high school အောင်လက်မှတ်ရမှာသူကကျွန်တော်တို့ဟိုအလုပ်ငန်းဝင်တွေပေါ့လေစက်ယုံနေရလဲပဲဟိုမေးတယ်တခါတည်းဟိုကျွန်တော်တို့ဟိုသူတို့ resume ကိုရှောက်လာတယ်မှာ high school ပြီးလာဟိုအလုပ်ရှောက်လာတယ်မှာ high school ပြီးလာ high school ပြီးမှပဲလက်ခံတာဟိုစက်ယုံတိုင်းကအဲ့ဒါအောက်ခြေကမယ်အဲ့ဒီကနေဆက်သွားလို့ရှိရင်ကျွန်တော်တို့ရဲပေါ့ဗျာကျွန်တော်တို့ရဲရာရှိပေါ့လေသူကလည်းပဲဟိုဆယ်တန်းအောင်မှသူကဟိုရဲတို့မိသတ်တို့ဆိုးရလုပ်ငန်းတွေမှာဝင်လို့ရတာဗျာစစ်သေးရောပဲစစ်သေးဝင်လည်းပဲ high school ပြီးရမယ်ရဲရာရှိလို့ဝင်လည်း high school ပြီးရမယ်မိသတ်လို့လည်း high school ပြီးရမယ်ဆက်ယုံနေလည်းဝင်လည်း high school ပြီးရမယ်အဲ့တော့ဘဲဘဲသွားသွား high school မပါလို့ရှိရင်တော့မရဘူးဗျာ high school အောင်လည်းမရလို့ရှိရင်တော့အဲ့ဒီနေရာတွေတခုမှမရဘူးခုမှဝင်လို့မရအဲ့တော့အမတန်အရေးပါတယ်ဗျအမတန်ကိုအရေးပါတယ်နောက်တစ်ခုကတက္ကသိုလ်ဝင်မယ်ဆိုရင်လည်းပဲတက္ကသိုလ်ပဲသွားတော့ဆို high school ပြီးတဲ့ diploma ရှိမှသူကတက္ကသိုလ်တက်လို့ရမှာဟုတ်ဆိုတော့လမ်းကြောင်းပေါ့ဗျာတက္ကသိုလ်ဟို higher education ပေါ့လေအဲ့တည်းလမ်းကြောင်းဖွင့်သွားသူတို့အလောက်ကိုင်းနေတော့လည်းပဲကိုဘွားအတွက်လည်းပဲတမွေးဝန်းကြောင်းဖြစ်ဖို့လည်းပဲအလောက်ကိုင်းအတွက်လည်းပဲမဖြစ်မနေလိုရတဲ့အတွက်ကြောင့်သူက high school ကတော့အမတန်အရေးပါတယ်ခင်ဗျာ
ဆောင်လေအမေရိကန်တခွင်အဖတ်စင်ကနာကိုနာဆင်ခဲ့ရတာပါရှင်အခုတော့မြမစိုက်ပျိုးရင်းနဲ့ပတ်သက်တဲ့ရှေ့အလားအလာတွေနဲ့ပတ်သက်ပြီးတော်ခင်မျိုးတက်ကသိပ္ပံတဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်နားဆင်ပါရှင
်စိုက်ပျိုးရင်းမှာတမျိုးချံနည်းကိုမသုံးဘဲသွင်းအားစုခြွေတာတဲ့နည်းသိက်ကိုသုံးတာကြောင့်ဘလို့အောင်မြင်မှုတွေရနိုင်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါလွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကစိုက်ပျိုးရေးနဲ့နာမည်ကြီးခဲ့တဲ့မြန်မာနိုင်ငံဟာ2012ခုနှစ်မှာကမ္ဘာ့ဘဏ်ရဲ့ဖွံ့ဖြိုးရေးအညွှန်းအရအာရှတိုက်မှာစိုက်ပျိုးရေးနဲ့ဝင်ငွေကောင်းကောင်းမရတဲ့နိုင်ငံစီးရင်တဲ့မှာပါနေပါပြီ Down the ledama uye don't want a bonshi, Miamaning and ma, Sipuraga yare, the Ujin Pamia wingwiga, the nickel, Dorania laupe sheepy, lay a truck on Pamanagale, Neramo, Sana yegama pulong jabe, Sierin Nene de Lu, Natam Sato, Miamaning, Sipuin, Sana yega, Sayan Sadama, Popia Tabare, D Sarango, Michigan Tecadone, MDRI, Miamma Pompio today, Yemia Puesirugani, Yeda Geraba. Centred and Nangamu, Sazia San Shibime, Sierra Inamsuriha, Dru Wingwee, Kunase Yaga Nungu, a sat out at Tony Araba, D. Sierra Nenid, down to let the Marie Dre, Kimmy Nibinarego Pianwe Baby, a goony rego B. Nine Delu, Memaning and Sans Batenga, Doctor Muon Joga, Biobare.
Oh, a decaro ballo, Nibina, who are down to the line up your sustainable weave on. ดาวชอบดูยีชีมาดีหาวมาลูกกายမျိုးดูอจุชีตัวเลยสุดเลยฮะแต่อ่อมินหูลูกไปเจอมาปะเนาะอะไรที่คู่ก็เราจะเนาะปีเกเรตะท่องคู่เราเนี่ยจะเนาะดีชุบดีตามาโอ้ซ้ําไซด์เนี่ยเนาะเลดมาเดียวก็จะเนาะสาพี่တော့ดีนิปัญญาลีปีเกเราปะเนาะไอ้นิปัญญาก็ดีก็ตวินอาสุริชุบตาได้นี้บาเว้เราမျိုးฤทธิ์ช่อตรงเนี่ยพี่รู้สิ ไซด์เอาไซส์เนี่ยตรงนี้ไซส์เนี่ยตรงนี้แม้ยูเป็นยังไงแต่นู่นมาไซด์เนี่ยสมัยเจเจจันโรดีคาร์ไรน์ตัวปีนยาดันยาชาวเลมาชิลมาปาวินยาเราไปตรงนี้จันโรว่าเซเลมาชันเลมาปาวินยาเราปีนยาดันยาริทาร์เลยค่ะจ้าเจเจอีบอนอ่ะที่ลุนนี้เส้นเอ็ดเนี่ยไซด์ได้จ้าแต่ลุจูชีเซบาดเลยไอ้ข้าจะรบยูเป็นดูอัจฉริยะเนี่ยยูเป็นเจเจทาร์เราปีนยาฮาราลูอัจฉริยะเนี่ย ไอ้ข้าจะตัวอาจุดีบ้างเยอะเลยปะเนาะเราดูว่าบาลเลยตัวเขาใช้แต่สมัยสูบีเมื่อตัวลูกของเราเขาใช้ธรรมะนี่เนี่ยแต่อีกาอันนี้อยู่ปะเนาะแต่อีกาเราปีอาหนึ่งจันทร์รู้สมัยเนี่ยตัวเนี่ยอีกาเวลเราดีดีกว่าเลยนะวิโดปิวนูดาสุเลยแต่ดาเราปิวนูดาตารีเอ็กงจ้าจีดีกว่าแต่ดาไอ้ลูกบอกเลยอาจุดีเอาเลยดูอาจุดีว่าจันทร์รู้คงช่วยทาร์เรสมัยที่เนี่ยคุณยี่ไรเด็กขามา ไอ้ดีดามาตัวเราเมียเมียมิวต้องเสนอเลยย้อนเงินตัวเลยชีวิตเราดีกว่าเราจันโอรู้เจ้าสกันนะท่านเนี่ยรู้ดีส่วนแต่อีกามามิวสบายรู้ว่าจะลีบีกว่าเงินเราไปรู้ว่าเลยช่วยจารุเลยในเส้นมาชาร์เราขจัญญาลีชอบบีคนละบีเชียบีต้องจารุเลยบาเบียบเจ้ารู้ขารายตัวนี้จะเด้งเว้ยจะเด้งเว้ยตัวนี้ไอ้รู้สาวอยู่ตัวนี้จารุเทียนี้อันนี้เบียวมีอายุอะไรบ้างเนาะแต่เพื่อการมิวต้องเสนอเลยรู้ด้วยสาวเจ้าลี
เราสนิทจะใส่เด็กขาดจะเราสนิทปีนี้ขาดจะทั่วเด็กขาดจะเราจะอยู่สิเราใส่เด็กเป็นอะไรสีกองยาเรียเป็นชิดเด็ดจะมือที่สบายมือจะรู้ดึงมือไหวอย่างนี้ทุกเดือนตัวเราเลยจะต้องตุยเกียร์เลยบ่เนาะช่วยบอกกันชีบะไม่เอาใจว่ามันนี่ไทยเนี่ยเลดมาจีกูมองเงี้ยง่ายกับเจ้าเนี่ยเลมาสัตย์เป็นช่วยบอกพอสันสบายกูดีนี่เดนเนี่ยใส่ยังไงอากูรอช่วยบอกเดนเนี่ยลงดามก็
แต่ชาติตาเรามาบ้าเปลี่ยนนี่วิโรเลเปียวบาร์เลยใส่เปียวยามาหนีเปลี่ยนเต็ดด้วยกูต้องไปรวยกูตัดตาเอาลูกไปเยี่ยห์อันมันจำฮะยี่บาร์เลยรู้เลเปียวบาร์เลยรู้ไอ้ฮาลิโอชีกันจันโอติชาติตาเรามาเลยยี่มีดีตาออนไลน์จันติ่งที่เอาไปเด็กนี่สนิทกันเลยต้องมีจันรู้ด้วยกูเงี้ยเอาอูลูกไปไล่เด็กขาดจันโอรู้นี่เนี่ยใช่เวลาเนี่ยเราจะรอชุดรอลีรอปาลาจ้าบาร์บิสเนี่ยกูข้ามาจันโอปาร์ตคู่มีเลยจันโอ သူခီရိယာကိုလုံနိုင်သူအများကြီးဝင်ငွေတိုးလာမယ်ထွက်နှုန်းညလာမယ်အရေးသွေးတွေကောင်းလာမယ်ပေါ့နော်
စပားအပြင်မြန်မာနိုင်ငံမှာတောင်ငူလေသမားတွေအားထားလို့ရမယ်ကောက်ပဲတည်နံတွေကိုကြည့်ရအောင်ပ
ါကျွန်တော်တို့အခုအခါမှာဘာတစ်ခုသွားမြင်လဲဆိုတော့ပဲမျိုးမျိုးမှာကျွန်တော်တို့ဒီမှာပဲပဲဒီစိမ့်စိုက်ကြတာများတယ်အဲ့ဒါဘာလဲဆိုတော့အဲ့လိုစိုက်တဲ့တုန်းကကျွန်တော်တို့အဓိကပြီးကွာတဲ့ဈေးွက်ကြီးကအိန္ဒိယဈေးွက်ကြီးဖြစ်နေတယ်မနစ်ကဆိုရင်ဒါသူတို့ဘက်ကိုတွင်းဖို့ခံတက်လိုက်တဲ့အခါကျတော့ကျွန်တော်တို့တော်တော်ဒုက္ခရောက်တယ်အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ထွက်ပေါက်တစ်ခုကဗာမြင်လာလဲဆိုတော့ဒီတခြားအလားအလာရှိတဲ့ဒီနံတစ်ခုကိုကျွန်တော်ဆင်းသားလိုက်တဲ့အခါကျတော့ပဲပုဂ္ဂိုလ်ကိုကျွန်တော်စိတ်ဝင်စားတယ်။ရှမ်းပြည်ဘက်မှာဆိုရင်ဒါ Winrock International ပေါ့နော် USAID အစီအစဉ်နဲ့ပဲပုဂ္ဂိုလ် Valuation နဲ့ပတ်သက်ပြီးတော့လုပ်ကြတဲ့အခါကျကျွန်တော်လည်းကျွန်တော်ဒီအချောက်ခံသက်တွေနဲ့ပတ်သက်လို့ကျွန်တော်ကူညီခဲ့တယ်။သူဒီဆိုင်ပြူးကြီးမပေါ်လာတဲ့အချိန်မှာမိုးရင်းဖြစ်နေတော့အဲ့ပေဘုတ်ဒီပြစီတဲ့ဟာကိုကျွန်တော်တို့ဒီအောက်ခံသက်တင်နဲ့ရေသွေးကောင်းအောင်လုပ်ကြတာပေါ့နော်အဲ့မှာအဲ့ Winrock International မှာရှိတဲ့ပေဘုတ်ကိုအေးချာချာစိတ်ဝင်စားနဲ့လုပ်တဲ့ဟိုအရာရှိတွေလည်းကျွန်တော်တွေ့ခဲ့ရတယ်သူတို့ဆိုရင်တော့အခုတော်တော်ကြိုးကြိုးစားစားနဲ့သူလုတ်ကင်နေတာဤကားဒီပါတော်တော်ကိုတိုးတက်လာပြီနောက်ဆိုင်တဲ့ area တွေဆိုလို့ရှိရင်လည်းရှမ်းပြည်တစ်ခုတည်းနေမကောင်းကချင်ဒီမန္တလေးတိုင်းသခိုင်းတိုင်းနောက်ပြီးတော့အောက်ပိုင်းဆိုအီယာရီတိုင်းတို့ဘကူတိုင်းတို့ပါတီဗီတွေပြန့်နှံ့လာတော့ဒီပဲပုဂ္ဂိုလ်လည်းဒါအလားအလာရှိတဲ့ဒီနယ်တစ်ခုအနေနဲ့လှုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ
မနက်ငယ်ရဲ့အနာဂတ်စိုက်ပျိုးရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ဆက်သွားတာပါရှင်။ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။ VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချက်ကိုမခင်ဖြူတွေကပြောပြပေးပါအောင်။
မွေရာကြီးနိုင်ငံတွေရဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံပြန်လည်ပါဝင်လာဖို့ဖိတ်ခေါ်တဲ့လူကလင်တာနိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အင်ဂျီရောကနေထွက်ခွာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ် G7 အဖွဲ့ဝင်နောက်နောက်ထပ်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံရဲ့ဝန်ကြီးချုပ်ကလည်းဒီထရမ့်ရဲ့အကြံပြုချက်ကိုထောက်ခံပါတယ်ဒါပေမဲ့ဒီနေ့ G7 ဆွေးနွေးပွဲကိုအရှင်အဖြစ်နဲ့လက်ခံကျင်းပပေးနေတဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့ရုရှားပြန်လာဖို့ကိစ္စကိုလက်မခံတဲ့အကြောင်းထူးထူးရဲ့ပြောခွင့်ရကပြောပါရယ်ရုရှားနိုင်ငံကတော့အခုပြောဆိုမှုတွေကိုညှင်းပယ်ထားပါရယ်ရုရှားဟာဒီ G7 ထိပ်သီးဆွေးနွေးပွဲမှာ1998ခုနှစ်ကစတင်ပါဝင်ခဲ့ပြီးတော့ G8 ထိပ်သီးဆွေးနွေးပွဲဖြစ်လာခဲ့တယ်လို့ပဲဒီအဲ့ဒီနောက်2014ခုနှစ်မှာတော့ယူကရိန်းနိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ Crimea ဒေသကိုရုရှားကသိမ်းပိုက်ခဲ့တာကြောင့်ဒီထိပ်သီးဆွေးနွေးပွဲကနေရုရှားရဲ့အဖွဲ့ဝင်ဖြစ်မှုကိုဆိုင်းငံ့ခဲ့တာဖြစ်ပါရယ်ပြီးခဲ့တဲ့နှစ်ထဲမှာတော့ရုရှားကအဖွဲ့ဝင်အဖြစ်ကနေအပြေးတိုင်နှုတ်ထွက်ခဲ့တာဖြစ်ပါရဲ့ရှင်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်တရုတ်နိုင်ငံရဲ့ဒီအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးပို့ရှံမှုဟာဆိုရင်ပြီးခဲ့တဲ့မေလအတွင်းဒေါ်လာ 24.58 ဘီလီယံရှိခဲ့ပြီးတော့အဲ့ဒီအရင်ဧပြီလကဒေါ်လာ 22.15 ဘီလီယံရှိခဲ့တာထက်ပိုပြီးတိုးလာခဲ့တာကိုဒီနေ့ထုတ်ပြန်တဲ့တရုတ်အကောက်ခွန်ဌာနရဲ့အချက်အလက်တွေမှာဖော်ပြထားပါရယ်။တရုတ်နိုင်ငံရဲ့ပို့ကုန်ပမာဏဟာမေလအတွင်းမှာ 12.6 ရာခိုင်နှုန်းရှိခဲ့ပြီးဒီမတိုင်ခင်ဧပြီလထဲမှာတော့ 12.9 ရာခိုင်နှုန်းရှိခဲ့တာကြောင့်ပို့ကုန်ပမာဏပိုင်းမှာတော့မဆိုတလောက်ကျဆင်းခဲ့ပါရယ်။ဒါပေမဲ့လည်းဒီမေလအတွင်းရှိခဲ့တဲ့နှုန်းဟာရိုက်တာသတင်းဌာနကစီးပွားရေးပညာရှင်တွေကိုမေးမြန်းစစ်တမ်းကောက်ယူပြီးခန့်မှန်းထားတာထက်တော့ဆယ်ရာခိုင်နှုန်းပိုများနေဆဲဖြစ်ပါရဲ့ရှင်။စီးပွားနိုင်ငံမှာတဘုံတွေထိန်းချုပ်မှုအောက်မှာရှိနေတဲ့အရက်သားလူနေရပ်ကွက်တစ်ခုလေကြောင်းကနေတိုက်ခတ်ခင်ရတာမှာတော့လူ35ယောက်ထက်မနည်းသေဆုံးပြီးကလင်းငယ်တွေအပါအဝင်အများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့စီးပွားကခြေနေတွေကိုစောင့်ကြည့်နေတဲ့အဖွဲ့ကပြောပါရဲ့ရှင်။
တဲ့အချင်းချက်ကိုမခင်ဖြူရဲကြီးညာပေးခဲ့တော့ပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6:00ရနေ9:00ထိလိုင်းဒိုမီတာ24 kHz 13.3ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 9805တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.